ပြောဆိုအောင်ကအခုရိုဟင်ဂျာတွေကမြန်မာနိုင်ငံကတိုင်းရင်းသားတွေထဲမှာတစ်မျိုးအပါဝင်ဖြစ်တယ်လို့ပြောတာအဲ့ဒါဘာထောက်ထားနေများပြောတာလဲခင်ဗျအ
ရိုဟင်ဂျာတိုင်းရင်းသားဘာသာအစီအစဉ်ရှိပါတယ်ခင်ဗျအဲ့ဒီပေါ်မှာကျွန်တော်မိုတီဗီတော့ရိုဟင်ဂျာတွေဟာဒီမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားလူမျိုးစုကနေတစုအပါဝင်ဖြစ်တယ်လို့ကျွန်တော်ပြောရှင်းပါတယ
်ဟုတ်ကဲ့အခုမြန်မာပြည်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့အဖွဲ့အစည်းအဝေးကိုဘယ်လိုမြင်လဲခင်ဗ
ျကော်ဖီအန်နန်ကော်မတီရဲ့ recommendation ကိုကျွန်တော်တို့လုံးဝလက်ခံပါတယ်ကော်ဖီအန်နန် recommendation ကိုအခုလက်ရှိဒေါန်ဆန်းစုကြည်အစိုးရနဲ့တက်မတော်သူတို့ကလက်ရှိ accounting permit ဆိုလို့ရှိရင်ရခိုင်ပြည်နယ်မှာအခုပြည်နယ်တဲ့လက်ရှိပြည်နယ်တဲ့ပဋိပက္ခတွေနေကုန်ရှုပ်သွားမယ်လို့ကျွန်တော်တင်ပါတယ်
အခုရိုဟင်ဂျာတွေကိုပေါ့တော့နိုင်ငံသားဖြစ်ခွင့်ပြုဖို့ပြောတယ်အစိုးရအင်ဗီကထုတ်ပြီးမယ်အစိုးရထုတ်ပြီးတဲ့အစီအစဉ်ကိုလက်မခံဘူးနိုင်ငံသားပြိမာဆိုတော့လက်တွေ့ကြကြဘယ်လိုဖြစ်နိုင်မလဲခင်ဗျအ
ခုလက်ရှိဟိုမြန်မာအစိုးရကဟိုအင်ဗီစီကတ်ပြဖို့စူးစမ်းနေတာဟာကျွန်တော်တို့လုံးဝလက်မခံပါဘာဖြစ်လို့လို့ဆိုရင် they ရိုဟင်ဂျာလူမျိုးတွေမှာအထောက်အထားတွေရှိပါတယ်သူတို့မှာမဲ့ပုံတင်တယ်ရှိတယ်အင်တောင်စုလူဦးရေစရင်တွေရှိတယ်အဲ့ဒါကြောင့်မို့လို့သူတို့က NBC card ကိုလက်ခံဖို့သူတို့ကဘာမှတရားမြတ်တမှုလက်တွေ့မကြပါဘူးအဲ့ဒါကြောင့်မို့လို့သူတို့ကိုသူတို့မှာရှိတဲ့အမျိုးသားမဲ့ပုံတင်ကိုက်ပြအင်တောင်စုလူဦးရေကိုက်ပြတကြအထောက်အထားတဲ့စာရွက်ပေမှာမူတည်ပြီးတော့မြန်မာအစိုးရကနေသူတို့ကိုနိုင်ငံသားသူတို့စီကနေယူထားတဲ့နိုင်ငံသားကိုပြင်လဲပေးဖို့ကျွန်တော်တို့ထောင်းဆိုပါတယ်
။ဟုတ်ကဲ့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကလည်း1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေအရတတ်မှတ်ချက်နဲ့ကိုက်ညီမယ်ဆိုရင်နိုင်ငံသားအဖြစ်ပေးမယ်လို့ပြောထားတာရှိပါတယ်။အဲ့ဒါမလုံလောက်ဘူးလားခင်ဗျ။အ
ဲ့ဒါမလုံလောက်ပါ1982 1982နိုင်ငံသားဥပဒေဟာတရားမျှတမှုမရှိပါ1982 citizenship ဒီဥပဒေကိုနိုင်ငံတော်အစိုးရကပြည်သူရေးစင်တာသဘောထားနဲ့သူတို့ပြတင်တာတဲ့ဥပဒေမဟုတ်ပါကျွန်တော်တို့အနေနဲ့1982 citizenship law ကတက်တဲ့ muslim အတွက်ဖြစ်တာလားသို့မဟုတ်မြန်မာနိုင်ငံမှာရှိတဲ့လူရဲ့လူပြည်သူလူတို့အကုန်လုံးအတွက်ဖြစ်တာလားဒီဥပဒေဟာလူတိုင်းလူတိုင်းအတွက်ဖြစ်ရပါမယ်ဒီ muslim တက်တဲ့အတွက်ဆိုလို့ရှိရင်ဒါက discriminate ကိုချဆက်ဆံပြီးတော့လောက်တဲ့ဥပဒေလို့ကျွန်တော်တို့ထင်မြင်ပါတယ
်အဓိကဒီပြဿနာကိုဘယ်လိုဖြေရှင်းစေချင်တာလဲခင်ဗျ
ကျွန်တော်တို့ပြင်ရှင်းတာကအခုလက်ရှိဟိုဘင်္ဂလားဒေ့ရှ်မှာရှိတဲ့လူတွေကိုပြင်လေမြန်မာအစိုးရကနေတောင်းတောင်းပြပြကြိုဆိုပြီးကြိုဆိုလက်ခံပြီးတော့သူတို့ရဲ့မူလရှိခဲ့တဲ့နေရာမှာပြင်လေနေရာရှာတာပြပြီးတော့သူတို့ရဲ့ရာသင်းရာတိုက်တဲ့အခွင့်အရေးအားလုံးကိုပြမယ်ဆိုလို့ရှိရင်ဗျခိုင်ပြည်နယ်မှာလက်ရှိပြနေတဲ့ပြဿနာဟာလုံးဝမရှိပါဘူးလို့ကျွန်တော်တို့တင်ပါတယ်
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ရဲ့ယက်တီချက်ကိုရောဒီကိစ္စမှာဘယ်လိုမြင်လဲ
ဒေါအောင်ဆန်းစုကြည်ရဲ့တရားဟာကျွန်တော်တို့အမြင်မှာပေါ့နော်မမှန်ဘူးလို့ကျွန်တော်တို့တင်ပါတယ်သူက state councilor တူဖြစ်လာပြီးနောက်ပိုင်းမှာသူကသူလုံးသိမ်းလုံးတိုက်တဲ့အနေအထားနဲ့သူလုံးသိမ်းလုံးတိုက်တဲ့ဘောင်အတွင်းမှာသူမလုံးပဲနဲ့သူကတခြားတမတော်ပြောတဲ့အတိုင်းသူလိုင်းလာပြီးတော့သူကလုံးဆောင်နေတာမှာလုံးဝမားနေတယ်လို့ကျွန်တော်တို့တင်ပါတယ်
လက်ရှိအနေထားမှာဟိုဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေမြန်မာပြည်မပြန်သိမ်းဘူးလို့ပြောနေတာအဲ့ဒါလက်တွေ့မှာအစိုးရကလည်းသူနိုင်ငံတကာအဖွဲ့အစည်းတွေဘင်္ဂလားဒေ့ရှ်အစိုးရနဲ့ပေါ့နော်စီစဉ်နေတာရှိတယ်အဲ့တော့ခင်ဗျားတို့လက်ရှိအစိုးရလုံးနေကိစ္စကိုလုံးဝလက်မခံဘူးလို့ဆိုလိုတာလားဘာကြောင့်လဲ
ကျွန်တော်တို့ဟိုဘယ်လိုပြောမလဲဆိုတော့သူတို့ရဲ့ဟိုအခုသူတို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာသူတို့ဆိုက်လောက်တဲ့သဘောတူညီရှာမှာဘာအကွင့်ရမှာသူတို့ရဲ့နိုင်ငံသားအကွင့်ရမှာမပါပါဘူးအဲ့ဒီမှာရိုးရိုးမြန်မာနိုင်ငံမှာနေတိုင်းတဲ့လူဆိုပြီးတော့သူတို့လက်ခံမယ်သူတို့မှာအထောက်အထားတွေရှိမှခိုင်လုံတဲ့အတွက်မြန်မာနိုင်ငံမှာနေတိုင်းခဲ့ဖို့တဲ့လူပြမှသူတို့လက်ခံမယ်လို့သူတို့ဆိုတာပါတယ်ဒါပေမဲ့ဒီလူတွေကအကုန်လုံးမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတယ်ဟိုသူငင်းပင်နေဆံမှုကြောင့်ဘောနော်အဆုလက်ပြုံလိုက်ဘောနော်ရန်ပြင်းနေဆံမှုကြောင့်သူတို့သွားလိုက်တယ်အဲ့ဒါကြောင့်မလို့သူတို့စီမှာသူတို့အင်ဒီပါတဲ့အကုန်လုံးမိရှုပြည့်စည်သွားလိုက်တယ်ဟိုချေးရွာတွေပါတဲ့တကူမမကျန်အောင်ဟိုအကုန်လုံးမြန်မာထမတော်မြန်မာလုံခြုံရေးတပ်သားတွေတော့သူတို့ပြည့်စည်လိုက်တယ်ဒါကြောင့်သူတို့မှာဘာတော်တော်မှမရှိပါဘူးတချို့လူဒါအကုန်လုံးတော့မဟုတ်ပါဘူးတချို့လူတွေမရှိဘူး တကယ်လို့သူမရှိတဲ့လူတွေမြန်မာနိုင်ငံကိုသူတို့မူလနေရာကိုသူတို့ပြန်မလာသင့်ဘူးလားသူတို့မအတောတမရှိဘူးဆိုလို့ရှိရင်မြန်မာနိုင်ငံကသူတို့စီမှာအတောတရှိတယ်မြန်မာနိုင်ငံလူမှုကြီးကြီးရဲ့ဌာနမှာတောတတဲ့ရှိတယ်ဒီဥစားကိုချပြီးတော့သူတို့မြန်မာနိုင်ငံမှာနိုင်ငံသားအနေနဲ့သူတို့ကိုလက်ခံရမယ်သူတို့ရဲ့ protection အကာအကွယ်အကုန်လုံးပေးပြီးမှသူတို့ကိုကော်ယူလာရင်ကောင်းမယ်လို့ကျွန်တော်တင်ပါတယ်
ကျေးဇူးတင်ပါတယ်